ှင်ပြည်တော်စုတရားလွှတ်တော်ချုပ်ရုံးတွေမှာတပ်မတော်ကအငြင်းစားအရာရှိတွေကိုအုပ်ချုပ်ရေးပိုင်းတွေမှာခန့်အပ်နေတာကိုကန့်ကွက်တဲ့အဝါရောင်ဖဲချိုးတက်စင်တဲ့လှုပ်ရှားမှုတွေကိုမြန်မာနိုင်ငံတော်ဝန်မှဥပဒေပညာရှင်တွေကကြည်ကြဲပြတ်ပြတ်လှုပ်ရှားနေကြပါတယ်အထူးကကတော့စစ်တပ်ကမုတ်ချရွှေကိုတွေကိုအခုလိုအရက်သားဖက်တွေမှာဝင်ရောက်ခန့်အပ်တာကိုလက်မခံနိုင်တဲ့အတွက်အဝါရောင်ဖဲချိုးဝစ်စင်နဲ့လှုပ်ရှားမှုတွေကိုကြည်ကြဲပြင်းပြလုပ်နေတာဖြစ်တယ်လို့ရန်ကုန်မြို့ကအထက်တန်းရှိနေတူဖြစ်တဲ့ဒေါ်စန်းတီရာမိုးကပြောပါတယ်
။ပြောမယ်ဆိုရင်ဒါမိုးချရွှေကိုတွေပေါ့ရောဒီနေရာကိုပေးလိုက်တယ်ဥစည်းပထမဥစည်းရာရှိပေါ့အဲ့ရနေပြီးတော့ဒူးလက်ညှိုးလို့အဆင့်မျိုးတော့ဘယ်လိုချပေးတဲ့ပုံစံမှာအမိန်ပေးတဲ့ပုံစံမျိုးနဲ့ထည့်လိုက်တယ်ပြီးတော့ကျွန်တော်တို့ချက်အုတ်ချွေးဘိုင်းမှာကျွမ်းကျင်နေပြီးတော့ကတော့အုတ်ချွေးဘိုင်းမှာနေရာပဲကောင်းတယ်ဒါကြောင့်လဲဆိုတရားစီရင်ဌာနကဝန်မဆက်ပတ်တဲ့သူရဲ့မှန်နိုင်တဲ့သူရဲ့လုပ်ငန်းခွင့်ကိုလိုအပ်ရှိပြီးသားလေဒါကြီးကတရားစီရင်ရေလာလမ်းမှုတွေကိုကျွန်တော်တို့မြင်ပါတယ်ရှင
်တဆက်သေးပါပဲရှင်ရန်ကုန်နေပြည်တော်နဲ့တခြားမြို့နယ်တွေလို့မှာပဲမင်းကလေးမျိုးမှာလည်းအဝါရောင်ဖဲချိုးလှုပ်ရှားမှုတွေကိုစတင်နေပြီလို့မင်းကလေးမျိုးကထက်တန်းရှိနေတူဖြစ်တဲ့ဒေါ်ဝင်းနန္ဒာကလည်းပြောပါတယ်
အဲကျမတို့ကကြတော့ဒီတရားရေးဌာနဘက်မှာပေါ့နော်စစ်တပ်ကနေပြီးတော့ဝင်ရောက်လာတဲ့အပေါ်မှာအမသူ့နေရာနဲ့သူပေါ့နော်ဘယ်ဟာပဲဖြစ်ကိုယ့်အလုပ်ကိုလုပ်တာအကောင်ဆုံးပဲပေါ့အခုသူတို့တွေဝင်ရောက်လာခြင်းအချင်းကတော့ဒီမလိုလားအဲ့တဲ့စစ်တပ်ကစစ်တိုက်တာပဲတိုက်နိုင်ပဲကျွန်တော်တို့ရှိနေတယ်ဆိုလို့ရှိရင်လည်းပဲရှိနေရစေးကူးတဲ့အလုပ်ကိုမလုပ်နိုင်ဘူးစစ်တိုက်တဲ့အလုပ်ကိုမလုပ်နိုင်ဘူးဒီလိုပဲစစ်တပ်ဟာလည်းပဲသူ့ရဲ့အလုပ်ကိုပဲသူလုပ်တာပဲကောင်းတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့တရားရေးဌာနဘက်မှာစစ်ပတ်ဆိုင်ရာတွေလာရောက်ပြီးတော့ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ထပ်ပြီးတော့မဝင်ရောက်အောင်လို့စန့်ကျင်ကပ်ကွက်တဲ့အနေနဲ့ဒီအဝါရောင်ဖဲချိုးပါကိုဆက်ဆင်ပြီးတော့ campaign လုပ်ရှင်နေဖြစ်တယ်မှာ
မြေပြည်တော်ကတရားလွှတ်တော်ရှိနေတူဖြစ်တဲ့ဒေါ်ပိုးနှင်းပွင့်အောင်ကလည်းအခုလိုစစ်တပ်ကအရာရှိတွေကိုကျမရေးဌာနတွေတခါတရားစီရင်ရေးဌာနတွေမှာခန့်အပ်တဲ့အခြေအနေမျိုးတွေဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုသွားနေတဲ့နိုင်ငံတစ်ခုအတွက်လက်မခံနိုင်ဘူးလို့လည်းဆိုပါတယ်
။ကျွန်တော်လုပ်ငန်းပိုင်းကိုဝင်ရောက်ဆက်ဆံလာပါတယ်။ကျွန်တော်မကြိုက်ဘူး။ပြီးတော့ကျွန်တော်တို့ခဲမှာရှိတဲ့အရက်သားတွေအပေါ်မှာပေါ့နော်။တစ်ခါကစစ်တပ်ကနေပြောင်းလာတဲ့သူတွေဝင်လာမယ်။အဲ့တော့ကျွန်တော်တို့အုပ်ချုပ်ပုံအုပ်ချုပ်ရေးပြောင်းလဲလာမယ်။ကျွန်တော်တို့တရားခွင်ထဲမှာရှိနေတဲ့ဆက်ဆံရေးပြောင်းလဲသွားနိုင်တယ်။အားရောသွားတော့လက်မခံနိုင်လို့ပါ။ဟိုသူတို့ဆိုမလထွေလို့တည်မယ်။မလထွေလို့တည်ထားတဲ့သူတို့တို့ဆေဗလောကိုသူတို့ဘယ်လိုလုပ်မလဲပေါ့နော်။ဘယ်လိုအုပ်ချုပ်မလဲ။အဲဒါမျိုးတွေပေါ့နော်။သူတို့ဆေဗလောကိုသူတို့ဘာတွေတည်ထားခဲ့လဲပေါ့။ပြီးတော့သူတို့ပုံမှာအာဝင်ပြီးတော့သူဆက်မှာသူတို့ပုံမှာတသိတပံတမိန်လုံးလာမှာ။တရားရုံးတွေမှာအဆက်ဆံလာမှာအားရလေးပါပဲ။ဆက်ကလေတရားရေးတစ်ခုရဲ့တွေမကောက်ဘူး။စစ်တပ်ကသူတို့ကဝင်လာတာကအခုဘယ်လိုမျိုးအခုပေါ်တင်ဟိုဆက်တာကအာဆရာဝန်နေဒါနဲ့ဆရာဝန်တွေကိုဆရာဝန်တွေထဲကိုမရောက်ခင်ကိုအာတခြားရဲဘက်ပိုင်းတွေဘာတွေကိုလည်းသူတို့မှာထည့်ထားတာအများကြီးရှိရလေဒီစစ်တပ်ကလည်းအငြင်းစားယူလာတာဒါမှမဟုတ်သူတို့မလို့ချင်တဲ့လူဒါမှမဟုတ်လို့ချင်သူတို့ထည့်သွင်းချင်တဲ့တခုခုကြောင်းလဲလှုပ်ချင်တဲ့ဌာနတွေကိုသူတို့ပို့တယ်အာပို့လာပြီးတဲ့အခါမှာဒါမှမဟုတ်ဝန်ထမ်းတွေရခက်တာတခုကကြောင်ကျွန်တော်တို့ဘဝတည်းနဲ့မပြောရဲဘူးအဲဒါသူတို့ဝန်ထမ်းတွေဖြစ်တဲ့အတွက်ဟာသူတို့ဘုံမှာတခုဖြစ်လာမလားသူတို့ရဲ့အရှိရေးဖြစ်လာမလားသူတို့ရာထူးဖြစ်လာမလားဆိုတော့မပြောရဲတော့သူတို့မြို့သိမ့်ထားကြတယ်အများကြီးပဲခွင့်မပြောပေမဲ့မတင်တတ်တာအများကြီးပဲဒါကစစ်တပ်ကဒီတရားရေးတခုလည်းမဟုတ်ဘူး။ကျန်တဲ့နေရာတွေအကုန်လုံးတိုင်းကိုကျန်တဲ့ဌာနတွေအကုန်လုံးတိုင်းကိုဒီလိုထည့်နေတာအများကြီးပဲတွေ့ခဲ့ရတယ်
။ဒီလှုပ်ရှားမှုတွေကိုတော့ခန့်အပ်မှုတွေရပ်တန့်သွားတဲ့အထိတိုက်ပွဲဝင်သွားမယ်လို့မန္တလေးမြို့ကထက်တန်းရှိနေဒေါ်ဝင်းနန္ဒာကပြောပါရယ်။ဒီလိုမျိုးခန့်အပ်မှုတွေကိုနောက်ထပ်မဖြစ်အောင်နိုင်ငံမှာဖွဲ့စည်းဖို့အခြေခံဥပဒေကိုပြင်ဖို့လိုပြီးတော့အခုအချိန်ကလည်းရွေးကောက်ပွဲနီးလာတာကြောင့်အခုလိုခန့်အပ်တာဖြစ်တယ်လို့ဆိုပြီးသူ့ရဲ့အမြင်ကိုလည်းပြောပါရယ်
။ဒီကဥပဒေရလဲပဲအခုစစ်တပ်မှာကျွန်တော်တို့ရဲ့ဒီအခုတရားသူကြီးချုပ်ကိုရိုင်းကစစ်ဖက်ကနေပြီးတော့လာတာလေ။နော်အခုဒီမှာတရားသူကြီး5ဦးခန့်မှာဆိုလို့ရှိရင်4ဦးလောက်ကဒါစစ်ဖက်ဆိုင်ရာကနေပြီးတော့အကုန်လုံး4ဦးလောက်ကစစ်ဖက်ဆိုင်ရာဟာလေးကြီးပဲမှာ။အဲ့လို့ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်မှသာလေအကောင်ဆုံးဟောဖြစ်မှာပဲမှာ။အခုဆိုလို့ရှိရင်ဟိုရွေးကောက်ပွဲကလည်းနီးလာပြီတစ်ချက်ပါမယ်။သူတို့ကအပေါ်ကနေပြီးတော့အာဏာကိုပေါ့နော်ဒီလိုအသုံးပြုခြင်းနဲ့အတွက်ကြောင့်မဟုတ်လို့လို့လည်းထင်တယ်ရွေးကောက်ပွဲနီးလာတဲ့အတွက်ကြောင့်မဟုတ်လို့လူတိုက်ဆိုင်မှုတည့်ရလို့လည်းပဲဖြစ်ဖြစ်ဖြစ်မှာပေါ့ရွေးကောက်ပွဲနီးလာတဲ့အတွက်ကြောင့်မဟုတ်လို့လည်းဒီလိုမျိုးတွေအဲလောက်သလားပေါ့နော်ကျွန်တော်တို့ဘက်ကတော့ဒီလိုနောက်ထပ်ထပ်ပြီးတော့ပေါ့မခန့်အပ်တော့ဘူးဆိုတော့အချိန်ကြီးချီကိုကျွန်တော်တို့ဘက်ကတော့အဲဒါအခုကမ်ပိန်းကိုလှုပ်သွားမယ်လို့ခံယူထားကြတယ်
ဒါကတော့မန္တလေးမြို့ကထက်တန်းရှိနေတူဖြစ်တဲ့ဒေါ်ဝင်းနန္ဒာရဲ့သုံးသက်ချက်ပါရှင်။အလားတူရန်ကုန်မြို့ကထက်တန်းရှိနေတူဖြစ်တဲ့ဒေါ်စန်းတီရာကတော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုလည်းအခုလိုပြောပါရရှင်
။တက်တက်ကတော့ဒါတော်တော်များများနေရာတွေမှာဥမာဘောနောအင်ဂျင်နီယာတွေရှေ့ရဝင်နေသူတို့တွေပေါ့အဲ့လိုကဏ္ဍတွေမှာဝင်လာသူတွေကဘာကြီးရခြင်းနဲ့ဝင်လာလဲဆိုတာတော့နည်းနည်းပြောရတာတော့ခက်တာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့သူတို့တွေဒီလိုဝင်မလာလို့ကမ်ပိန်းလေးတွေလုပ်နေတာပါပဲ။အဲဒီတိုင်းကကျွန်တော်တို့ဆက်လက်လှုပ်ရှားသွားဖို့ရှိပါတယ်။ဘာကြောင့်လဲဆိုတော့
အခုကတော်တော်များများရင်တော့တူဦးတယောက်ချင်းဆိုအခုဖွဲ့လေးတွေလည်းများပါပြီစိတ်ပါဝင်စားတဲ့လူတွေလည်းများပါပြီဒီအကြောင်းကိုရေးရသိလာတဲ့အခါကျတော့ဒါကစစ်တပ်ကဒါဒီတရားရှင်တွေလွှမ်းမိုးတွေတော်တော်များများပေါ့နော်ရှင်းနေတယ်ညီမမြင်ပါပြီဖြစ်တဲ့အတွက်ပူးပေါင်းပါဝင်ဆောင်မှုတွေလည်းများနေပါပြီရှင
်ဒါကတော့အဝါရောင်ဖဲချိုးလှုပ်ရှားမှုတွေအတွင်းမှာပါဝင်နေကြတဲ့ဥပဒေပညာရှင်အမျိုးသမီးတွေရဲ့အမြင်နဲ့သုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်ကျမရေးဝင်ကြီးဌာနမှာလည်းအခုလိုမျိုးစစ်တပ်ကအရာရှိတွေကိုခန့်အပ်တာကိုကန့်ကွက်တဲ့အနေနဲ့အ내ရောက်ဖဲချိုးလှုပ်ရှားမှုစရာကိုပြီးခဲ့တဲ့ဩဂုတ်လအတွင်းမှာဆရာဝန်ဆရာမတွေကလှုပ်ရှားခဲ့ပြီးနောက်ပိုင်းမှာတော့ကျမရေးဝင်ကြီးဌာနကဝင်ကြီးကခန့်အပ်မှုတွေဆက်မလုပ်တော့ဘူးဆိုပြီးတော့ထုတ်ပြန်ပြောဆိုခဲ့ပါတယ်တကယ်တော့ကျမတို့မြန်မာနိုင်ငံဟာနှစ်ပေါင်းကာလကြာမြင့်စွာကတည်းကစစ်တပ်အုပ်ချုပ်မှုအောက်မှာနေထိုင်လာခဲ့ရတာဖြစ်ပြီးတော့အခုဆိုရင်လည်းလှတ်တော်စရာပေါ်လာပေမဲ့စစ်တပ်ရဲ့အခမ်းကဏ္ဍစရာမပြောက်သေးတာမို့လူထုကြမှာတော့ဘလို့အခမ်းကဏ္ဍမျိုးမှမဆိုစစ်တပ်စရာကိုမရှိစေချင်တော့ပဲတမရော်ကိုစစ်တမ်းရတာပြန်စီချင်တယ်ဆိုရယ်သူရဲ့သဘောထားတွေကအများစုရှိနေတယ်စရာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်ကျမတို့နောက်တစ်ပတ်မှပြန်ဆောင်ရအောင်ပါနော်နားဆင်ကြတဲ့တော်တာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်